ဒီနောက်တိုင်းသားများဖက်ဒရေးရှင်းပါဖွဲ့ရနေပြီးတော့ဒီပြည်တွင်းဆက်တွေရဆိုင်မှုအလှတိုင်းသားလက်နက်ကိုင်ဖွဲ့ချင်းချင်းတိုက်ပွဲတွေရဆိုင်မှုဆိုပြီးတော့တောင်းဆိုတာရှိပါတယ်ဆိုတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဦးစောသားမျိုးတို့အနေနဲ့စိုးရိမ်ပူပန်မှုရှိပါလားအမြင်နဲ့သုံးသပ်ချက်ရင်သိချင်ပါတယ်ရှင်
NCA လက်မှာထိုးပြီးတဲ့အဖွဲ့တွေနေရာအားလုံးမှာတိုက်ပွဲမရှိဘဲနဲ့ NCA မထိုးသေးတဲ့ဒီတိုင်းသားလက်နက်တန်တွေမှာတိုက်ပွဲတွေဖြစ်နေတာကို တောက်လျှောက်သတင်းကြားနေရပါလေမြေကောက်ဘွဲမတိုင်ခင်ကနေတောက်လျှောက်ဖြစ်နေတာကိုတွေ့ရတော့စိတ်မကောင်းဘူးအဓိကတော့ရှမ်းမြောက်ပေါ့နော်ရှမ်းတောင်ရင်ကျန်းရင်ကချင်ပြည်နယ်မြေတွေမှာတောက်လျှောက်တိုက်ပွဲတွေဖြစ်နေတာဟာအဓိကတော့ဒီတောင်ပေါ်မှာနေတဲ့ပြည်နယ်မှာနေတဲ့တိုင်းရင်းသားတွေရအင်မတန်ဒုက္ခရောက်နေမိုးတွင်းကလည်းမိုးမလို့ဆင်းရဲဒုက္ခရောက်တယ်အခုစောင်းတော့လည်းအေးချမ်းအကြီးကျယ်ခံန
။ဘာကြောင့်လို့ဥစောတက်မြင့်လို့သိရတာရှိလဲရှင့
်။ဒါတွေဖြစ်တာဟာကျွန်တော်ထင်ပါတယ်ရှေ့တန်းမှာအဓိကတော့လက်ရှိမှာနေရာပေါ့နော်။တတ်တတ်မမနေရာချထားမှုမရှိတာကြောင့်လို့ပဲကျွန်တော်တို့ထင်ပါတယ်။ဟောပေါ့ NCA မှာထိုးတာကမထိုးတာအခု NCA ထိုးအဖွဲ့ကြီးကလည်းတန်းသက်ရဲ့နေရာချထားရမပြီးသေးဘူး။အလားတူဒီ NCA မှာမထိုးသေးတဲ့အဖွဲ့ကြီးကလည်းနော်နောက်ဖက်ရတက်ရနေမြင်နေကြတော့ဆွေးနွေးပြီးသွားတာမရှိဘူးအဓိကတော့နေမြင်တတ်မှတ်ချက်တတ်တတ်မှတ်မှတ်မဆွေးနွေးရသေးဖြစ်တယ်လို့ပဲကျွန်တော်ထင်ပါတယ်ဗျဒီကိစ္စမှာ
ဟုတ်ကဲ့အခုဒီ NCA စာချုပ်မှာလက်မှတ်ထိုးထားတဲ့ဒိုင်းသားလက်နက်ကိုင်ဖွဲ့တွေတခါမြမအစိုးရရဲ့ပေါ့နော်ဒီပြည်ခတ်ရဲစေရေးချိုးဆောင်ဖွဲ့တွေနဲ့အခု UPDJC လို့အဖွဲ့အစည်းတွေဖွဲ့ပြီးတော့ဟလာနိုင်ငံရေးဆွေးနွေးပွဲတွေတွားနိုင်ဖို့လုပ်နေရဲအဲ့တော့အပြည့်ရက်ရေးမှာလက်မှတ်မထိုးတဲ့အဖွဲ့တွေကတီးတန့်ဖြစ်နေရဲအဲ့တော့သူတို့တွေပါဝင်လာအောင်ဥစိုးသမင်းတို့တွေဟိုဆွေးနွေးနေကြတာရှိသလားနောက်ဒီဆွေးနွေးပွဲတွေအတွင်းမှာတိုက်ပွဲတွေရက်သွားအောင်ဟိုဆွေးနွေးပြောဆိုနေရတာရောရှိလားရှင်ဟုတ်ကဲ့
ရရှိချင်ဒီမှာတော့ကျွန်တော်သိတယ်လို့ပြောရရင်ဒီ NCA လက်မှတ်ထိုးပြီးတဲ့ကျွန်တော်ညီကိုတိုင်းသားလက်နက်ကိုင်ဖွဲ့တွေကသူဘာတော့ UNFC နဲ့ချိတ်ဆက်ပြီးတော့ဘာပဲဖြစ်ဖြစ်ချိတ်ဆက်ရှိတယ်လို့ကျွန်တော်ဒါငကူကလည်းသူတို့တခွဲတည်းဖြစ်တယ်ဗျာအခုလည်းသူတို့ချိတ်ဆက်ရှိပါတယ်အဲဒီသူတို့ရဲ့အခက်ခဲအားလုံးကိုကျွန်တော်ဒီ UPDGC ရော JICM စီဝေးမှာရောတောက်လျှောက်တင်ပြတာကိုကျွန်တော်တွေ့နေရတယ်ခင်ဗျအဲတော့ဘာပဲဖြစ်ဖြစ်တိုက်ပွဲမဖြစ်ဖို့အမှန်တမ်းပြောရင်ထိုးစစ်မစင်ဖို့ပေါ့နော်အဲ့ဒါလေးကိုအမြဲတမ်းဒီမှာဆွေးနွေးနေတာကိုကျွန်တော်တို့ကကြားနေရပါတယ်ခင်ဗျ။ဒါပေမဲ့ဆက်ပြီးတော့တိုက်ပွဲတွေဖြစ်နေကြအောင်ကျွန်တော်တွေ့ရတယ်။အခုတလို့ဆိုရင်ဒါနည်းနည်းကျော်သွားပြီးတော့ပြောရမှာပေါ့နော်။အဲ SSA နဲ့ဒီအစိုးရအဖွဲ့နဲ့နောက်ပြီးတော့ UPWC နဲ့တွေ့ဆုံပြီးတဲ့နောက်ပိုင်းမှာတော့တိုက်ပွဲတွေကျေသွားတာကိုတွေ့ရတယ်။ကျွန်တော်ကျေသွားတာကိုမလို့ချင်ဘူး။တိုက်ပွဲလုံးဝရပ်သွားတာကိုလို့ချင်တာ
။အဲ့ဒီတော့နိုင်ငံရေးဆွေးနွေးပွဲတွေကိုလာမယ့်နှစ်ဆန်းပိုင်းအတွင်းမှာစပြီးတော့ကျင်းပနိုင်ဖို့ဆိုပြီးတော့သတင်းတွေထွက်နေရရှိပါတယ်။အဲ့ဒါဟုတ်ပါလားရှင်
။ကျွန်တော်တို့ political dialogue ကိုအခုက framework ပြီးမှရမှာဗျ။ framework ကကျွန်တော်ဒီနေ့မပြီးနိုင်ဘူးเนาะအတိမပြုတ်နိုင်ဘူးတော်တော်များများတော့ပြီးပါပြီဒီ conversation နဲ့ပတ်သက်ပြီးတော့ပါဝင်မှုပေါ့เนาะအချိုးကျပါဝင်မှုနဲ့ပတ်သက်ပြီးတော့ဒီနေ့မပြတ်နိုင်ဘူးနောက်ခါတော့ပြီးမယ်လို့ကျွန်တော်ယူဆတယ်ဒီ timeline ရောက်တယ်ပေါ့เนาะရပ်ပေါင်း60အတွင်းမှာ framework ပြီးရမယ်ရပ်ပေါင်း90အတွင်းမှာ policy dialogue ကိုလုပ်ရမယ်ဆိုတော့ဒါ NC ကပါတဲ့အချက်တိုင်းလုပ်တယ်ဒီနေ့14ရက်ပြည့်ပြီးမနက်ဖြန်ပြီးကိုပြီးရမယ်နောက်ဖြန်မပြီးဘူးဆိုရင် NC ကဒါဟိုကျိုးပေါက်သွားမဲ့သဘောရှိတယ်ပေါ့နော်ဒါပေမဲ့မနက်ဖြန်ဆိုရင်အားလုံးပြီးနိုင်တဲ့အနေအထားဖြစ်တယ်လို့အားလုံးသုံးသပ်နေတယ်အခုတက်ရောက်တဲ့သုံးဖွဲ့စလုံးပေါ့နော်အဓိကအဲ UPDGC မှာပါဝင်တဲ့သုံးဖွဲ့စလုံးကဒီနေ့နောက်ဆုံးညနေ9နာရီအနေအထားရဆိုရင်မနက်ဖြန်မနက်အားလုံးပြီးသွားနိုင်တယ်လို့ကျွန်တော်သုံးသပ်ရတယ်ပေါ့နော
်အ
ဲဆိုရင် timeline နဲ့ time ကို framework ပဲပြီးမယ် framework ပြီးတာနဲ့ calculator လောက်ကိုဘယ်နည်းလုပ်မယ်ဆိုတာတခါတည်းမကြာခင်မှာကြီးညာဖို့ဖြစ်လာတော့တယ်ကျွန်တော်အနောက်ကျဆုံးဇန်နဝါရီ14ရက်နေ့မှာ calculator လောက်ကိုစရမှာဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့တနိုင်ငံလုံးအတိုင်းအတာရအပြစ်ခတ်ရေးစာချုပ်မှာဒိုင်းသားလက်နက်ကင်ရှစ်ဖွဲ့ပဲလက်မှတ်ထိုးနိုင်တယ်။ဂျန်တဲ့အဖွဲ့တွေဂျန်နေသေးတယ်။အဲ့တော့မကြခင်မှာဆိုလို့ရှိရင်လာပိုင်းအတွင်းမှာအစိုးရအသစ်ပေါ်ပေါက်လာတော့မယ်။အဲ့တော့အစိုးရအသစ်လက်ထက်ထဲမှာတနိုင်ငံလုံးအတိုင်းအတာရအားလုံးငြိမ်းချမ်းရေးလက်မှတ်ထိုးတဲ့အခြေအနေတွေဖြစ်လာနိုင်စရာရှိပါလား။ဥစ္စာသမင်းဘယ်လိုသုံးသပ်ပါလဲရှင
်။ UNFC ရဲ့သတင်းအရတော့လာမယ့်အစိုးရအပြောင်းလဲချင်ရင်သူတို့ကအစိုးရအပြောင်းလဲလာမယ့်အစိုးရအသစ်နဲ့ညှိနှိုင်းပြီးတော့ဒီ NC ဘာအချက်တိုင်းပေါ့နော် NCA ကိုလက်မှတ်ထိုးနိုင်လိမ့်မယ်လို့သူတို့ဒါကျွန်တော်တို့တင်ကြတာတော့ရှိပါတယ်ခင်ဗျ။နောက်ပြီးတော့ဘာပဲဖြစ်ဖြစ်နိုင်ငံရေးအနေအထားပြောင်းလဲလာတယ်အစိုးရပြောင်းလဲရှိလာတယ်ဆိုတော့ကျွန်တော်ထင်ပါတယ်အဲဘယ်လိုပဲဖြစ်ဖြစ်ဂျန်နဲ့အဖွဲ့တွေအားလုံးကဒါမဲ့အစိုးရစစ်ချက်ထက်မှာ NCA ကိုလက်မှတ်ထိုးမယ်လို့ကျွန်တော်တို့လုံးဝယုံကြည်ပါတယ်ဗျ
။ဟုတ်ကဲ့ဦးစောသမီးအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။